ိုင်ငံတော်သမ္မတအတိုင်ပင်ခံပုဂ္ဂိုလ်နဲ့အစိုးရအဖွဲ့ဝန်ကြီးတွေဟာလက်ရှိရာထူးကနေနှုတ်ထွက်စရာမလိုဘဲရွေးကောက်ပွဲဝင်ပြန်ခွင့်စီရင်ခွင့်ရှိတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောလိုက်ပါတယ်။တည်ဆဲဥပဒေတွေပေါ်အခြေခံပြောလိုက်တာဖြစ်ပေမဲ့သမ္မတကပါတီလုပ်ငန်းလုံဆောင်ခွင့်မရှိစေရဆိုတဲ့2008ဖွဲ့စည်းပုံပါပြဋ္ဌာန်းချက်နဲ့ကန့်ညီမှုမရှိဘဲဖြစ်နေတာကြောင့်ဒီပုံမှာဝေဖန်မှုတွေလည်းရှိနေတာပါ။ VOA သတင်းတော့မမ်မီခါကသတင်းပေးပို့ပါတယ်။
ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်သတင်းစာရှင်းလင်းပွဲမှာကော်မရှင်ဘက်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။လက်ရှိတည်ဆဲပြဋ္ဌာန်းထားတဲ့ပြည်ထောင်စုအစိုးရအဖွဲ့ဥပဒေပုံမှာ9ခါအရာနိုင်ငံတော်သမ္မတအတိုင်ပင်ခံပုဂ္ဂိုလ်တို့နဲ့အစိုးရအဖွဲ့ဝင်ကြီးတွေဟာလက်ရှိရာထူးကနေနှုတ်ထွက်စရာမလိုဘဲရွေးကောက်ပွဲဝင်ပြိုင်ခွင့်စီရင်ခွင့်ရှိတာဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောဆိုခဲ့တာဖြစ်ပါတယ
်။နိုင်ငံတော်သမ္မတဝင်ကြီးတွေနောက်ပြီးတော့ဒုသမ္မတတွေဒုသမ္မတတွေနောက်ပြီးတော့တရားသူကြီးအဖွဲ့ဝင်တွေခုံရုံးအဖွဲ့ဝင်တွေအရှိနေကြုံရုံးကစင်းစစ်စစ်ရုံးကမြို့တော်စီဝင်ကကျွန်တော်တို့ရွေးကောက်ပွဲကော်မရှင်မှမပါလဲ။အကျန်တဲ့ခုနပြောတဲ့ပြည်တော်စုစစ်အဖွဲ့အစည်းတွေမှာသူတို့ရဲ့ဥပဒေတွေနိုင်ငံသားများရဲ့အခွင့်အရေးကိုမဆုံးရှုံးစေခြင်းအလို့နာပြည်တော်စုရွေးကောက်ပွဲကော်မရှင်ကရွေးကောက်ပွဲကျင်းပမယ်လို့ကြေညာတဲ့နေ့ရက်နဲ့စပြီးတော့တကယ်တည်းပါတီစည်းရုံးတွေနိုင်ငံစည်းရုံးတွေလုပ်ငန်းတွေကိုလုပ်ကြိုက်တဲ့ဆောင်ခွင့်ရပါတယ်တဲ့အဲ့လိုနော်ပြည်တော်စုအစိုးရဖွဲ့ဥပဒေဆိုပုတ်ပါခွင့်ခါဝေးပေါ့ကျန်တဲ့ဥပဒေတွေမှာလည်းအဲ့လိုပါပါတယ်ဒါကြောင့်မလို့သူတို့ဒီနှုတ်ထွက်ခြင်းမပြုဘဲနဲ့ပါတီစည်းရုံးတွေနဲ့စည်းရုံးတွေပြုလုပ်လို့ရပါတယ
်ဒီလိုပြောဆိုတာကတည်ဆဲပြည်ထောင်စုအစိုးရအဖွဲ့ဥပဒေအပေါ်အခြေခံပြောဆိုလိုက်တာဖြစ်ပေမဲ့ဒီဥပဒေဟာလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်သမ္မတကပါတီလုပ်ငန်းလုံဆောင်ခွင့်မရှိစေရဆိုတဲ့ပြဋ္ဌာန်းချက်နဲ့ကိုင်ညီမှုမရှိဖြစ်နေတာကြောင့်ဒီပေါ်ဝေဖန်ထောက်ပြမှုရှိနေပါတယ်ရှင်းနေဦးတိန်တန်ဦးကတော့ဒါဟာဥပဒေစကားရက်ကွဲလွဲမှုပြဿနာတစ်ခုဖြစ်တယ်လို့တုံ့တက်ပြောဆိုလိုက်ပါတယ
်သူကဥပဒေစကားရက်ပြဿနာချက်တို့ဒီဒီဥပဒေမှာဒီကပ္ပရာပါတီတုံငန်းနေမှာဝင်ရောက်ဆောင်ဆောင်ရှိပေါ့နော်ဆက်လည်းဟုတ်တယ်ဆိုအဲ့တော့ပါတီတုံငန်းဆိုတာဘာလဲတော့ပါတီတုံငန်းဆိုတာပါတီစည်းရုံးကြီးပေါ့နော်ဒါတနည်းအားဖြင့်တော့ပါတီရဲ့တုံငန်းစဉ်တွေမှာပူပေါင်းပါဝင်တာတစ်ဖက်မှာသူတို့ကိုပါပါလေးယူထားတဲ့ဟာကသမရရွေးကောက်ပွဲမယ်ဆိုတဲ့တုံငန်းပေါ့နော်ဒီကောက်ပွဲမယ်ဆိုတာရွေးကောက်ပွဲရှင်းပြတာပေါ့နော်ဟုတ်ပါဘူးတကယ်လို့ဝင်လာတာပါတီတုံငန်းတော့လည်းအဲ့တော့ဦးတင်းစိန်တော့တစ်ခါဖြစ်ဘူးလေတဲ့တရရရည်အသေးစိတ်မှာတော့တားထားတာပါတီလုပ်ငန်းတွေမပါရဘူး။ဒါကတော့ရုပ်ဘဝမဲဆိုတာလည်းရုပ်ဘဝပါလည်းပါတီလုပ်ငန်းလည်းဖြစ်တယ်။ဒါပေမဲ့ဒီပြဿနာစကားရဥ်ရဥ်ရကတနာပေါ်ရင်ဆုံးဖြတ်မှာခွဲစည်းပုံချောင်းလေးခုံဆုံ
း။လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်ဖြစ်တဲ့သမ္မတကပါတီလုပ်ငန်းလှုပ်ဆောင်ခွင့်မရှိစေရဆိုတဲ့ပြဋ္ဌာန်းချက်ရှိခဲ့တာမို့ပြီးခဲ့တဲ့သမ္မတဦးသိန်းစိန်လက်ထက်တုန်းကဦးသိန်းစိန်ဟာကျန့်ခိုင်ရေးပါတီနှစ်ပတ်လည်ညီလာခံတက်တာပါတီဘက်ကရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတွေကိုမိတ်ဆက်တဲ့ပွဲတက်ရောက်ခဲ့တဲ့အတွက်အဲ့ဒီတုန်းကအတိုက်ခံပါတီဖြစ်တဲ့လက်ရှိအာဏာရ NLD ပါတီဘက်ကအကြီးကျယ်ထောက်ပြဝေဖန်မှုတွေရှိခဲ့မှုပါတယ်။ဒီပေါ်ရွေးကောက်ပွဲကော်မရှင်ဘက်ကဒါဟာပါတီလုပ်ငန်းလှုပ်ဆောင်တာမဟုတ်ဘူးလို့ရှင်းလင်းချက်ပေးခဲ့ပြီးဦးသိန်းစိန်လှုပ်ဆောင်ချက်မမှားဘူးလို့ဆုံးဖြတ်ခဲ့မှုပါတယ်။ဒီလိုဥပဒေရရှုပ်ထွေးမှုမဖြစ်အောင်ဒီဥပဒေနှစ်ခုကိုပြန်လည်စဉ်းစားသုံးသပ်ဖို့တောင်းဆိုမှုတွေရှိနေပေမဲ့ကော်မရှင်ဘက်ကတော့ဒီပေါ်မှာဘာမှတုံ့ပြန်ပြောဆိုထားတာမရှိပါဘူး။ဒီစဲဥပဒေအတိုင်းသာကော်မရှင်အနေနဲ့လှုပ်ဆောင်တာဖြစ်တယ်လို့ဆိုထားပါတယ်။လက်ရှိမှာတော့ကော်မရှင်ကလွှတ်တော်ဆိုင်ရာရွေးကောက်ပွဲနီးဥပဒေတစ်ခုဖြစ်တဲ့လွှတ်တော်ကိုယ်စားလှယ်လောင်းတဦးဟာရွေးကောက်ပွဲကုန်ကျစရိတ်အဖြစ်ချက်သိန်း100ထပ်ပိုးပြီးသုံးစွဲခြင်းမပြုရဆိုတဲ့ဖော်ပြထားချက်အပေါ်မှာပြင်ဆင်တက်မှတ်ပေးဖို့စဉ်းစားဆောင်ရွက်နေတယ်လို့ဦးမြင့်နိုင်ကဆိုပါတယ်။လက်ရှိမဲဆန္ဒနဲ့တက်မှတ်မှုပုံစံအရနေမီအေရီယာအကျယ်ဝင်းကွာခြားမှုတွေရှိနေပြီးမဲဆွယ်အတုံးစိတ်ကိုတပြေးညီတတ်မှတ်ထားခြင်းကပြတတ်မှုမရှိတဲ့အခြေအနေဖြစ်နေတာမို့ဒါကိုပြင်ဆင်တတ်မှတ်ဖို့စဉ်းစားတာဖြစ်တယ်လို့ဦးမြင့်နိုင်ကတော့ဆိုပါတယ
်ဒီအတုံးစိတ်ကိုကျွန်တော်တို့အမျိုးနယ်နဲ့သုံးရတာပေါ့နော်ဒီလိုလွတ်တော်ကိုယ်စားလှယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ကြားတဲ့အခါကျတော့သူကတမျိုးနယ်နဲ့မကဘူးနှစ်မျိုးနယ်သုံးမျိုးနယ်လောက်ရတယ်နောက်တစ်ခါတိုင်းသားလူမျိုးလွတ်တော်ကိုယ်စားလှယ်ကြားတော့လည်းပဲသူကတတိုင်းလုံးလောက်ရတယ်ဆိုတော့အဲ့လားလေးလေးပေါ်ပါတော့အမျိုးသားထွတ်တော်ကိုယ်စားလှယ်ဆိုရင်တမျိုးနယ်တဲ့တမျိုးနယ်တဲ့မှာရှင်းပြမယ်အမျိုးသားထွတ်တော်ကိုယ်တော်ဆိုလို့ပြင်ရင်ငကိုတိုင်းထားတယ်လားဟုတ်လားတမျိုးနယ်တဲ့ကိုယ်တိုင်းတိုးတယ်လားတိုင်းတိုင်းလို့လွတ်တော်တချို့စစ်စစ်နေပါတယ်နော်စစ်စစ်နေလည်းတော့သူ့အတွက်ဟိုတိုးပေးဖို့ဟိုတက်မယ်မတက်မယ်တော့ကျွန်တော်စစ်စစ်နေပါတယ်နော်
2020ပြည်နှစ်မှာကျင်းပဖို့စီစဉ်ထားတဲ့အထွေထွေရွေးကောက်ပွဲကိုမြို့နယ်တိုင်းမှာကျင်းပနိုင်အောင်လှုပ်ဆောင်သွားမှာဖြစ်ပြီးတော့မဲပေးခွင့်ရှိသူတိုင်းမဲပေးနိုင်အောင်လှုပ်ဆောင်သွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်ရှင်။